ลำแม่ยุ่ยกับไปมาแม่เป็นไหนแม่แม่สานาชินซิงโก้หน่วยมาล่าในยันนี้มาหน้าสงท่าทบยันไปแม่ลูกยุ่ยกับไปกำเชิงอับโยสุไลไปปีแค่ละก็ตั้งงานลงเส้นแม่สานาชินซิงทบยันเจียยามาเตยซงดูเร่มีตาสวยมาหกเดนแม่เสียงป่าวเนรามาเลยตาวงขานายเป็ดเพี้ยขึ้นชาวท่าในเนรุเลยเปียวสวาเร่ตาเปียแม่เป็นไหนเนี่ยขึ้นยาชิดูตูเนเน่แม่เสียงมามาป่าลูกชาวท่ายามาเลยทับบีรอมาป่าลากูอัดจีจ่าเต็มยานายเชื่อกว่าเจียวกำเชิงพ่อยกูเยี่ยยุ ယ်
။လာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်မယ့်မဲဆန္ဒရှင်စည်းရင်ကိုနိုဝင်ဘာ၂ရက်နေ့မှာနောက်ဆုံးထားထုတ်ပြန်ပေးမယ်လို့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကခုလိုပြောဆိုလိုက်တာပါ။တက်နယ်မြေအတွင်းမဲပေးခွင့်စည်းရင်ကိုလည်းတက်ဆိုင်ရာတက်တွေမှာကတ်ထားပေးမယ်လို့လည်းသူကပြောပါတယ်
။မဲပေးမယ်မရှိလို့စည်းရင်တော့ကျွန်တော်တို့နှစ်ရက်နေ့ကစပြီးကျွန်တော်တို့တက်ဆိုင်ရာရက်ွက်ကော်မရှင်ဖွဲ့ဝဲရုံမှာကျွန်တော်မဲရုံနဲ့ရေးသက်တာပြီ။နှစ်ရက်နေ့ကျွန်တော်မဲသိနေရတယ်ကျွန်တော်ရက်ကြီးတွေကိုထုတ်တာ။ဘာကြောင့်တိကျမပြောနိုင်လဲဆိုတော့ကျွန်တော်တို့ကပထမတည်းကမင်းစင်း၁၄ရက်နေ့ကလည်းကျွန်တော်၂၉ရက်ညပြလိုက်ရရှိတယ်။အဲ့ဒီမှာကျွန်တော်ဘာတွေတိုးလာလဲဆိုတဲ့အခါကျတော့ကြံရတဲ့လူတွေကပုံစံသုံးနဲ့ထတ်ချောက်လာတယ်ရှိတယ်။နောက်တစ်ခါကျွန်တော်တို့တခြားမဲတနနေရနေပြီးတော့မှပြောင်းလာတာရှိတယ်။အဲ့ဒါသုံးပါးကြီးနဲ့ကျွန်တော်လက်ခံလာတာရှိတယ်ပေါ့။အခုကျွန်တော်တို့ဒီပုံစံသုံးနေသုံးပါးကြီးနဲ့ပြင်တဲ့ဟာတွေအားလုံးကျွန်တော်ပြန်ပြီးတော့ကျွန်တော်ရိုက်နေပါပြီ။ဒီနှစ်ရက်နေ့မှာကျွန်တော်တို့ရက်ွက်ကုန်ချင်းလုံးမှာကတ်ပါတယ်။နောက်၆ရက်နဲ့၇ရက်မှာကျွန်တော်မဲလုံးမှာဆက်ကတ်
မဲပေးနိုင်တဲ့အခွင့်အရေးရှိသူတဦးအနေနဲ့မဲဆင်းမှာမပါလို့ပါဝင်နိုင်ဖို့အတွက်လျှောက်ထားရမှာထပ်မံမပါဝင်တာကိုအတိအကျတင်ပြနိုင်မှာကရက်ကွက်ကြေးရွာကော်မရှင်အဖွဲ့ခွဲတွေကိုဥပဒေအတိုင်းအရေးယူသွားပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်ဟန်ကပြောပါတယ်
။မပါလို့လျှောက်လို့ရှိရင်လျှောက်တဲ့လူကလည်းကျွန်တော်ကရေဂျစ္စတာလုပ်မှာခုနောက်ဆုံးချက်ကိုပြင်ရတဲ့အချိန်ကျွန်တော်တို့ကော်မရှင်ဘက်ကလည်းလက်ခံကြောင်ပုံစံသုံးလက်ခံကြောင်လက်မှတ်ထိုးလို့ကဲကဲကြီးရတဲ့လာပြင်ကြောင်းလက်မှတ်ထိုးပါအဲ့ဒီတော့မှကျွန်တော်တို့ပြစီစစ်ပါစီစစ်တဲ့အခါမှာအင်လိုင်းမဖြစ်တဲ့သူတင်ဒါမပါနိုင်ပါဘူးကြံတဲ့လူကပါမပါဘူးဆိုလို့ရှိရင်ဘုရားကျွန်တော်တို့ပြောသူဒီတော့ပဲရင်းမှုဆိုင်ကနော်ဆားဆက်တော့မှကျွန်တော်တို့လက်သေးပဲရှိတဲ့နိုင်ငံသားတရားဝင်ကလက်သေးပဲစိုးကြောအောင်ဘယ်သူကလည်းလုပ်လို့ဒါကျွန်တော်တို့ရဲရဲပိုင်လူရှိတော့ဘုရားသုံးလို့ရှိဒီကြည့်ကြကြနော်အမိနဲ့ညီမနဲ့ပေါ်ထုတ်နေတယ်သူ့ရဲ့ကိုယ်ပဲအမြင်ပွားမှာဆိုအဲ့လိုအထောက်ထားနေတယ်ပြင်ပြပြီးတော့မှစာပြည့်ရမှာမပါဘူးဆိုရင်ဒါကျွန်တော်တို့ဆက်လက်ပြီးအခြေရရ
ဒီပြင်အိမ်အောင်စုစည်ရင်းဝင်မိသားစုမဟုတ်တဲ့အမိစည်ရင်းတွေပါဝင်နေတာကိုတွေ့ရှိနေရတယ်လို့မဲဆန္ဒရှင်တွေကတင်ပြပြောဆိုမှုအပေါ်မှာလဲဦးတောင်ဟန်ကခုလိုပြောဆိုလိုက်ပါတယ
်အဲ့ဒီလိုရအခုမရှိတော့ဘူးလို့ပြောကြရင်ကျွန်တော်တို့သက်သက်ရကောင်းချီးရတော့တရားဝင်စာနဲ့တော့ပြင်။ဘာလဲပြင်လို့ရလဲဆိုသုဒ္ဓပြုဖြတ်လို့ရတယ်ပုံစံနဲ့။နော်ပုံစံနဲ့တော့ပြင်ပါလား။ဆက်ရှင်းပြတယ်။ကြိုက်တဲ့အခွင့်အရေးကျင်။လူပုဂ္ဂိုလ်ပြင်လို့ရတယ်၊ပါတီဖွဲ့စည်းပြင်လို့ရတယ်။နော်။ပြင်တဲ့လူကတော့တာဝန်ယူပါလား။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမဲပြတယ်လို့ရှိတဲ့လူတယောက်ကသွားဖြတ်နေတယ်။ဒါပြည့်ရဲ့မဲတာနဲ့ဆိုရင် right ကိုကျွန်တော်တို့သွားကြည့်ရတယ်ဘယ်လိုလဲတာဝန်ခံပြီးတော့ဒီလိုတွေထုတ်ပြသွားတယ်လို့ပြောရတယ်
နာမည်နဲ့ပို့လာကျွန်တော်
ကိုကြောင့်တင်ပြအထောက်အထားပြင်ပြပြီးကျွန်တော်တို့ကအဲ့ဒီအထောက်အထားမှာချိန်ပြီးတော့ပြက်ပြီးကောင်းချင်စီအဲ့ဒီစက်လေးခါဝင်ထားတာပါလုံးလို့ရတယ်နော်တင်ပြဖို့ပဲလို့ကျွန်တော်တို့ကောင်းချင်ကတော့ခုနကလိုပေါ့ entry လို့ရတယ်ချင်းတာဒီ၆၆၆ officially ရှိနေတာကျွန်တော်တို့ပြက်လို့ရတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာ14ရက်ကနေ29ရက်အတွင်းထုတ်ပြန်ခဲ့တဲ့ဆန္ဒမဲပေးခွင့်ရှိသူစည်းရင်းမှာမပါဝင်သူတွေအနေနဲ့ပုံစံသုံးနဲ့ထပ်မံလျှောက်ထားလာတာကြောင့်မဲစင်းအရေးအတွက်ဟာငကွားထက်ပိုပြီးတိုးမြင့်လာတယ်လို့ကော်မရှင်ကပြောပေမဲ့ဘလောက်ပမာဏတိုးတယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။လာမယ့်ရွေးကောက်ပွဲအတွင်းမြန်မာနိုင်ငံမှာရှိတဲ့မဲယုံတွေရဲ့အခြေအနေကိုထုတ်ပြန်ပေးဖို့အတွက်တည်င်းအချက်လက်စင်တာနှစ်ခုကိုရန်ကုန်နဲ့နေပြည်တော်မှာဖွင့်လှစ်သွားမယ်လို့လည်းညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါရယ်။ရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့ရွေးကောက်ပွဲကျင်းပပြီးတက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေကကြေညာသွားမှာဖြစ်ပြီးအဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်တွေကကြေညာချက်တွေကိုစုစည်းစစ်ဆေးကနှစ်ပတ်အတွင်းမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲရလဒ်ကိုကြေညာပေးမယ်လို့ကော်မရှင်ကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာကချင်ပြည်နယ်ကမြို့နယ်၁၁ခုကမဲယုံအချို့၊ကရင်ပြည်နယ်ကမြို့နယ်၇ခုကမဲယုံအချို့၊ပဲခူးတိုင်းကမြို့နယ်၂ခုကမဲယုံအချို့ မွန်ပြည်နယ်ကမြို့နယ်တစ်ခုကမဲယုံအချိုနဲ့ရှမ်းပြည်နယ်ကမြို့နယ်၃ခုကမဲယုံအချိုမှာရွေးကောက်ပွဲမကျင်းပနိုင်ကြောင်းကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကနေ့မှလည်းရှမ်းပြည်နယ်အတွင်းရှိမိုင်းရှူးမြို့နယ်တစ်ခုလုံး၊ကျေးသီးမြို့နယ်တစ်ခုလုံး၊တန်ရန်မြို့နယ်ရှိကျေးရွာရှိအုပ်စုဟိုပန်မြို့နယ်ရှိကျေးရွာအုပ်စုနယ်ရက်ကော့ပေါင်း42ခုတို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ဒီကနေ့မှထပ်မံထုတ်ပြန်ကြေညာထားပါတယ်ရှင်။